မြမရာဇဝင်ကိုပြောနိုင်မဲ့ AR မြို့ဝအနေတွေကိုပညာရှင်တွေစလေ့လာနေကြပါပြီ။ကမ္ဘာပေါ်မှာရှာရှာပပသဘာဝတိုင်းကျန်နေတဲ့ AR မြို့ဝကျွမ်းပေါ်ဒေသမှာဘာတွေဖြစ်ပျက်ခဲ့ပါသလဲ။ဘာအန္တရာယ်ရောရှိနေပါသလဲ။ဂျပန်အနွာဘူမိသိပ်ပန်းနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပြပေးမှာပ
ါ။ကျွန်တော်ကအရာဝတီတိုင်းဒီပသိမ်မြို့မှာမွေးတာဆိုတော့ဒီအရာဝတီမြို့ဝကျွန်းပေါ်မှာငငယ်တဲ့ကလည်းအကြိမ်ကြိမ်သွားလာနေထိုင်ခဲ့တာရဲ့လူမျိုးတွေပြတာဟိုသူတည်ဖြစ်လာတဲ့အချိန်မှာလည်းဒီမြို့ဝကျွန်းပေါ်ကြီးကိုတောက်လျှောက်ကစိတ်ဝင်စားနေတာလည်းပါတယ်ပေါ့နော်ဒါပေမဲ့ဒီပြပမှာပညာသင်နေရင်းနဲ့တကယ်တကယ်နည်းနည်းနည်းနည်းတွေးပြီးတော့စဉ်းစားမိတာတက်ကလေး2000ခုနှစ်မှာပါ2000ခုနှစ်ကဒီဂျပန်နိုင်ငံကနိုင်ငံတကာသုတေသနစာတမ်းဖတ်ပွဲမှာအင်္ဂလန်ကပရိုဖက်ဆာဒီငယ်လေးတယောက်ကပြောသွားတယ်အရာဝတီမြို့ကြီးကနေပြီးတော့စီစဉ်တည်ချလာတဲ့အနေတွေကပင်လာပင်လယ်အော်နဲ့ဒီမော်ဒူမပင်လယ်ကွမှာအထူကြီးပဲအနေတွေထိုင်နေတယ်။အဲ့ထိုင်နေတဲ့အနေတွေကိုလေ့လာတဲ့သူတေသနာကဘလူးမမလုံနိုင်သေးဘူး။ဒီကိစ္စကအများကြီးလုံးဖို့လိုအပ်တယ်ဆိုတဲ့ဟာမှာကျွန်တော်ပို့ပြီးစိတ်ဝင်စားသွားတယ်ပေါ့။အဲ့မှာဒီသူတေတီနဲ့လည်းမိတ်ဆက်စကားတွေပြောပြရင်လည်းအခုချိန်ဒီလည်းတောက်လျှောက်တွဲပြီးလုံဖြစ်နေပါတယ်။အဲ့ဒီကနေပြီးတော့သွားလိုက်တဲ့ဥစ္စာက2004ခုနှစ်မှာကျတော့ကံကောင်းတယ်ပဲပြောအောင်တော့ပေါ့ဒီဂျပန်နိုင်ငံမှာရှိတဲ့ကဘာကျော်သုတေသီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသုတေသန project ကြီးနဲ့လုပ်နေတယ်သုတေသီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှမြန်မာနိုင်ငံသားမှလည်းသိရောဒီ AR မြစ်ကြီးရဲ့သုတေသနလုပ်ငန်းကဘယ်မှမလုပ်နိုင်ပြီတဲ့အောင်သူ့ရဲ့ project တွေမှာထည့်ချင်တဲ့အတွက်ကြောင့်မို့အများဆုံးစ조사ကြရအောင်조사ပေးပါဆိုတာနဲ့အဲဒီကနေစပြီးတော့ထဲထဲဝင်ဝင်လုပ်ဖြစ်တာပါဒါပေမဲ့ဒီတဲ့တိုင်းနိုင်ငံရေးအခြေအနေအပြောင်းလဲနေတဲ့2009ခုနှစ်ဒီ Nagis မုန်တိုင်းကြီးဖြစ်တဲ့အချိန်မှာကျတော့အားလုံးပို့ပြီးတော့မလုံမဖြစ်တော့ဘူးအဲ့ဒါကဒီ AR မြစ်ကြီးကနေပြီးတော့မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖင်းနဲ့အနာဂတ်မှာဖြစ်လာမယ့်မြို့ဝကျွန်းပေါ်မှာရှိတဲ့ဘေးအန္တရာယ်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်ဘယ်လိုဘေးအန္တရာယ်တွေကျုံလာနိုင်ပါသလဲ
ဖြစ်လာနိုင်တဲ့အန္တရာယ်တွေကအခုဆိုရင်ပြတော်ကလည်းပြုံးလာတဲ့အပိုင်းတွေရှိတယ်ဒီ mangrove တွေကလည်းအရန်ကိုနည်းလာတယ်ပြီးတော့မှဒီရေကြီးကငိုကနေရတဲ့အထဲမှာပင်လယ်ရေပြင်ကလည်းတက်တက်လာနေတယ်မြေကြီးရဲ့နေတဲ့ဥစ္စာကကျွန်တော်ပြောရင်ကျွန်တော်ကမိုင်းကြောင်းရှိပါတယ်အခုသူတေသနာတွေကအခြားနောက်တစ်ခုပါဒီကဘာကြီးမှာအပူနွေးတဲ့ခေတ်ကြီးဖြစ်ခဲ့ဘူးတယ် Pleistocene ဆိုတဲ့ကဘာအဲ့အချိန်တုန်းကပင်လယ်ရေတွေကမြင့်တက်တဲ့ဥစ္စာကအခုလက်ရှိအရာဝတီတိုင်းရဲ့ကမ်းရိုးတန်းကနေပြီးတော့ကုန်းဝင်ပိုင်း80ကီလိုမီတာလောက်ထိရေတွေပြင့်နေခဲ့တယ်ဆိုတဲ့ကမိုင်းကြောင်းလည်းတွေ့ထားပါတယ်တော့80ကီလိုမီတာလောက်ထိရေတွေတက်လာခဲ့ဘူးတဲ့ရာဇဝင်ကကျွန်တော်တို့မှရှိနေခဲ့ဘူးပါတယ်ပြီးတော့ဒီပင်လယ်စီးလေးပဲဒီမြင့်တက်လာတဲ့ဥစ္စာလည်းအခုကြည့်မယ်ဆိုရင်တစ်နှစ်ကို6mm တစ်နှစ်ကို6mm လောက်ထိပြပြချင်းတက်လာတဲ့ဥစ္စာအရာဝတီတိုင်းမှာလည်းတွေ့ရတယ်ဆိုပြီးတော့ဒီသူတေသနာတစားတန်းထဲမှာရေးထားပါတယ်ခင်ဗျ
ကဘာတလွန်ကျုံနေကြရတဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အန်ဒီယန်ဟာအေရီမျိုးဝကျွန်းပေါ်ဒေသအတွက်ပိုးပြီးဆိုးနေတာကသူ့ရဲ့အနေအထားနဲ့အမြင့်ဖြစ်ပါတယ
်။အေရီမျိုးဝကျွန်းပေါ်ကြီးကအရန်ကိုမြေပြန့်ပြီးတော့နေဆိုတဲ့ဥစ္စာကပင်လယ်ရေပြင်အထက်ကို9မီတာတောင်မရှိဘူးအမြင့်မရှိဘူးဆိုတဲ့အချက်ကျွန်တော်တို့ကအဓိကစိုးရင်လာတာပါ
။ဟုတ်ပါတယ်ဆိုးရင်လည်းအတိုင်းပဲနာဂစ်လိုသဘောဝအန်ဒီယန်နဲ့လည်းကျုံကြရတာပါ။ဒါပေမဲ့အခုကျုံကြရတဲ့အတိုင်းလူပေါင်း3,400နီးပါးတည်ဆုံးကြရတဲ့အထိဖြစ်တယ်ပါဒလား
ဒီပမာရောက်နေတာဒီတွေအတွက်ကတော့ပထမကြည့်လိုက်ရင် Nagis မှာကျွန်တော်တို့ကကြိုတင်ပြင်ဆင်မှုတွေတိတ်ချမလုံနိုင်ခဲ့ဘူးအားနေခဲ့တယ်ဒါကြောင့်မလို့လူတွေကမတည်တင်နဲ့တည်ရတယ်ဆိုတဲ့အပိုင်းလေးတွေကိုအဓိကထားပြီးတော့ပေါ့နော်သတင်းဌာနတွေကမြင်တဲ့အပိုင်းတွေပြောကြပြီးမယ်အခုထဲထဲဝင်ဝင်သူတွေတနာနဲ့ပြန်ကြည့်လိုက်တဲ့အခါကျတော့ဂျပန်နိုင်ငံမှာလည်းဒီ2011ခုနှစ်ကငလျင်ကြီးနဲ့ဆူနာမီလာတဲ့အချိန်မှာလူတွေအများကြီးတည်တဲ့ကိစ္စဘာကြောင့်လဲဆိုတိနေရက်သားနဲ့လူခေါမလဲလူရဲ့တက်တန်းတစ်လျှောက်မှာမကြုံခဲ့ဘူးလေဆိုလူတွေကပေါ့ပေါ့ဆာဆာနေထိုင်ကြတယ်ဆိုတဲ့သဘောကအများကြီးအရေးကြီးပါတယ်အဲ့ဒါကြောင့်ပညာပေးတဲ့အဆင့်ကအရင်ကြီးကြည့်လို့ဆိုတော့ကျွန်တော်သဘောပေါက်ရတာပါ Nagis ဖြစ်တဲ့အချိန်မှာကျွန်တော်အရာဝတီတိုင်းကိုမုံတိုင်းကတဲ့တဲ့ကြီးဝင်လာပြီးတော့မှရေးကြီးတယ်ဆိုတဲ့ဥစ္စာကအရာဝတီတိုင်းမှာရာဇဝင်မှာမရှိခဲ့ပါဘူးတန်ခဲ့နှစ်80တရာလောက်အတွင်းမှာအဲ့ဒါကအဓိကအသက်တစ်ခုပါနောက်တစ်ခုကအရန်ပြည့်တဲ့မုံတိုင်းကိုလာအများကြီးကြိုတိပြီးမယ်ကုန်းပေါ်ကိုစပြီးတော့မုံတိုင်းကထိတဲ့အချိန် landfall လို့ခေါ်ပါတယ်အဲ့ဖြစ်တဲ့အချိန်ကတကယ်ကိုရာဝတီတိုင်းရဲ့ရေအနေဆုံးမြေအနေဆုံးနေရာတွေကိုလူများဆုံးနေတဲ့နေရာကိုတည့်တည့်ကြတဲ့အပြင်ကို landfall ကတနေရာတည်းမှာရွေ့မသွားဘဲနဲ့မြန်မြန်မရွေ့ဘဲနဲ့အကြာကြီးနေတဲ့ဥစ္စာကအရန်ကိုဒုက္ခရောက်သွားတာပါ
ဂျပန်မှာလည်းလူတွေအများကြီး
တည်တယ်
ဒီဆူနာမီကြောင့်တည်တယ်ဒီမြန်မာနိုင်ငံမှာလည်းဒီမုန်တိုင်းကြောင့်တည်တယ်ကြိုတန်းမလုံနိုင်တာကြောင့်မဟုတ်ဘူးနားမလဲလို့မသိလို့ပေါ့နော်
မှန်ပါတယ်ခင်ဗျာ။နောက်တိတာတဲ့တစ်ချက်ကလေအဲဒီ nugget ဖြစ်တဲ့အချိန်မှာ AR တိုင်းမှာလူတွေအများကြီးပြင်ဆင်ထားခြင်းမရှိပေါ့ပေါ့ဆားဆားနဲ့နေတဲ့အပိုင်းတွေပါတဲ့အချိန်မှာသူ့ရဲ့အနောက်ဘက်ဘာမှမဝေးတဲ့ရခိုင်ကမ်းရိုးတန်းကမုံတိုင်းအမြဲခဏခဏကြကြုံမှုနဲ့ကွာနေလို့ပါလို့မဆိုတေချာပြင်ဆင်ထားတဲ့ကြောင့်တို့တွေကဘယ်လိုရှောင်တင်ရမလဲဆိုတာအထီးကိုတို့ကတေချာအလေးချိန်ရနေပြီးတော့တော်တော်လေးတက်တာဆိုတဲ့အပိုင်းတွေတွေ့ရပါပဲ။ရှေ့ဆက်ပြီးလောက်အောင်မယ် future work ကအရန်ကိုရင်ကြီးနေကျွန်တော်တို့ကပေါ့သမိုင်းနဲ့တီးဖို့လိုတယ်။လက်ရှိရှိနေတဲ့အန်ရည်တွေကိုလည်းဘယ်လိုမျိုးလောက်ထိအသေးစိတ်သွားမလဲဆိုတဲ့ဥစ္စာမျိုး
။ဟုတ်ပါရစ်ဆက်ပြီးတော့လှုပ်ဖို့ရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီ IOR Delta ကြီးမြေဝချင်းပေါ်ကြီးအပြင်ဘက်ကနေထွက်ပြီးတော့ဒီပလယ်ထဲမှာတွင်းနဲ့တစ်ခုတွင်းနဲ့ဆိုရလဲမိသားဒါကနာနေမရှိတဲ့ဟာတစ်ခုကိုတူပြီးတော့မှသူ့ဒေသနာကိုတေချာတက်ခွဲပြီးလှုပ်တဲ့ဟာနဲ့အဲ့ဒီကဒီကဒီကိုဒီမြေဝချင်းပေါ်ထဲမှာလဲအသေးစိတ်လေးထပ်ပြီးတော့အထောက်ကူပြီးမဲ့အချက်လက်တွေရှာဖွေဖို့ကကျွန်တော်တို့အဓိကတာဂက်ပါဒီအဓိကတာဂက်ကိုလုံနိုင်ဖို့အတွက်ပထမစခဲ့တာကတော့တက်ကလေး2002ခုနှစ်ကအိန္ဒိယနိုင်ငံကနေပြီးတော့သူ့ဒေသနာတိုင်းပြည်ရဲ့အချက်လက်တွေကအရန်ကိုအရေးပါတဲ့ဟာတွေတွေ့ခဲ့တဲ့ဆောင်အဲ့ဒါတွေကိုမူတည်ပြီးတော့ကျွန်တော်အခုဆိုရင်အသေးစိတ်နေရာလေးတွေရွေးပြီးတော့အမေရိကန်ပြည်ထောင်စုရဲ့ပြီးတော့အခုဂျပန်နိုင်ငံကနေပြီးတော့ကျွန်တော်လည်းပါဝင်မယ်ဥစ္စာကတော့လာမယ့်နှစ်ကနေစပြီးတော့ဒဂုံတက်ကတိုနဲ့ပပိန်တက်ကတိုကဆရာတွေငယ်တွေနဲ့အတူတွဲပြီးတော့အဲ့ကဆရာ၁၀ယောက်ကိုဂျပန်နိုင်ငံကိုခေါ်ယူပြီးတော့တရုတ်နိုင်ငံနဲ့ဗီယက်နမ်နိုင်ငံကအလားတူဒေလ်တာတွေကိုသူ့ပြည်သနာတွေကိုအမြင်မြင်ဖလဲကိုယ်တိုင်တက်ခွဲကိုယ်တိုင်လေ့လာပြီးကိုယ်တိုင်လုပ်ပြနေတဲ့အဆင့်ကိုလုပ်ဖို့နောက်ထပ်၃နှစ်မှာကျွန်တော်တို့စီစဉ်ထားပါတယ်ပြီးတော့ဒီလကုန်မှာပဲရန်ကုန်မြို့ဒီ노ဝတက်ဟိုတယ်မှာမီဆာဆိုတဲ့ကျွန်တော်တို့အတုံးချကဘာမီဆိုင်ရာသူ့ပြည်သနာကွန်ဖရင့်နှစ်နှစ်တခါလုပ်တဲ့ကွန်ဖရင့်မှာပဲဒုတိယအကြိမ်မြောက်ပေါ့နော်ဒီ marine geology အနော်အဘူမီပြည်သားနဲ့ပတ်သက်တဲ့ workshop တစ်ခုကိုလုပ်ပြီးတော့မှအခုကျွန်တော်ပြောခဲ့တဲ့သူ့ပြည်သနာအစ်စ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့ပညာရှင်တွေအမေရိကန်ကပညာရှင်တွေကိုယ်တိုင်လာလာပြီးတော့သူတို့နဲ့အတူဆွေးနွေးပြီးတော့ရှေ့ဆက်ကိုဘာတွေလုပ်တင်နေဆိုတဲ့လမ်းကြောင်းကိုလည်းကျွန်တော်တို့ရွေးချယ်ကြမှာပါ
အီယာဝရီကိုပညာရှင်တွေလေ့လာခြင်းကြတဲ့အဓိကအချက်ကမြစ်ကြောင်းထိပ်ပိုင်းမှာဆယ်ရီမဆောက်သေးတာကြောင့်ပါ
ဒီရန်စီမြစ်တို့လိုမဲခေါင်ကူနေမှာလို့မြစ်ဝဲထိပ်မှာဆယ်ကြီးမဆောက်သေးတဲ့အတွက်ကြောင့်ကျွန်တော်တို့တွေကအလဲပို့ချမှုကတဘာဝအတိုင်းနဲ့လာနေသေးတယ်တဘာဝအတိုင်းနဲ့လာနေတာမဟုတ်လို့လေနိုင်ငံတကာကပညာရှင်တွေကတဘာဝပေါ်မှာတဘာဝအတိုင်းကြံနေသေးတဲ့မြစ်ကြီးကြီးတစ်ခုကိုလေ့လာဖို့ကအကောင်းဆုံးအရာဒီမြစ်ပါပဲဆိုပြီးအခုအများစုကလာနေကြတဲ့အပိုင်းတွေပါပါပေါ့နော
်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါခင်ဗျာ